ทยาทังกายนามญาติโตมาเรโกอยู่ทีลิเมลัสสมุยชิโกปุโสภุญโญมันชกโรจาโตปุโสวนัปปนามาตะกิสะคารวะกุตุกันสีนาปองโตจองยะเนมาทีนิพพานยอกยะทีบวะไตอองกูจัมมาสิทธังนาสอภิญญีญิญญะเผอเผอชวนชวนมิมิอิจุตุรุปาจุ
ธรรมังตระนังคิสสามิ
โพธังตระนังคิสสามิ
สุจัตถุติยัมปิ
ทุติยัมปิ โพธังตระนัง
Anadipada-viramnitekha-vrandamadhyami Adhinadana-viramnitekha-vrandamadhyami Kame-tumesa-sara-viramnitekha-vrandamadhyami ทีนี้ท่านอาจจะท่านอาจจะกินนัดเท่าอาญาชาวสนาตัวคนนี้คิดแต่กี้นัดเท่านั้นเสียใจอยู่แล้วนัดสนาตัวเย่แพนซิฟิกโฮเทลนัดเท่าตัวมีความยาวหูมูทายอยู่มองตัวเส้นจุ่ยจุ่ยมาเอียนสุยทุนเนียวกันเมงลาหู เทียอัลลูเพ็ดที่เนี่ยเทียเวจิมปาตรุตาตรุตมีอัตวัตติกาทาวิโรพมงที่เนี่ยโฮเมเทียเราเอดูปูกัมยาบาเรโดเอดูปูยาเอดูปูยาเอดูปูยากับเราแค่แค่เรศุระแต่มองต่อเส้นเดิมมาเอเยสุยโรมีบาริโอเวเมจิโร เอดูปูญญาก็ตัวรวยๆโอ้โชว์อะไรรวยตลอดแต่แค่เล็ดด้วยจินตนาการเราอีเดียคำว่าเที่ยวคนเที่ยวไม่ดีอะไรสิ่งใดๆปูได้ข่าวเลยไปเที่ยวคนเที่ยวอับจิตในนี้อะไรเพราะ blaming game นี่ขจานี่อะไรอะไรไม่รู้ผิดแต่ ความเชื่อเรื่องอะไรแบบนี้เดาสูตรติดเดาลงมาไหมติดเกณฑ์ลงไปแต่ติดเกณฑ์ลงไปไม่ไอ้ดูติดหูไปรู้เช่นจะมาติดสุดแล้วถ้าไอ้ดูเองก็สิ่งมองหน้าอันนี้เนี่ยที่รู้โลกอะไรเดาโอ้ กูกูได้ยังเอ็กซ์เพคทชันในเนี่ยเลยเป็นดาวน์ทั้งสองอันนี้ลูกโลกอันนี้ดาวน์กูมีความสุขทั้งนั้นเพราะถ้ามีบ้าสื่อมือดีเนี่ยเอ็กซ์เพคทชันในเนี่ยเลยเป็นดาวน์เดียวเมื่อเราสามารถจะมาคุยประคองออกมาจ้าอะไรสิโซซายที่อันนี้ไปรอลูกตายวันนี้ไปรอกูออกมาโยนเล่นทาร์
ซิติเซนที่เอาเนี่ยกูบอกมันมีเรื่องท้าทายอะไรสิไอ้เราไอ้ที่มีเรื่องเจ็ดเดียวมีเรื่องยาส่วนเนี่ยเนี่ยอะไรพวกกูไอ้ที่มีเรื่องเจ็ดเดียวแต่ที่มันทำให้กูสวยไอ้มีเรื่องเจ็ดเดียวดูเดียวกูมุ่งพิสิไอ้มีเรื่องเจ็ดเดียวเอา ไม่เยอะนะมาแข่งแต่พิจารณาดูที่อเมียเย่อเมียก็มีมือบวมมาทาร์เร่เมียเล่นเจสุรธรรมเนรามโหเนรามโหกูว่าเลยเป็นอเมียเล็กแค่เอาจูซาจังอารมณ์ที่จูซาเร่ภาษาในเชียงเราจาเร่สามวยบุรีเด็กตัวเด็กแต่สามวยอามิโร เวเนียมีรอปัญญาตาเดียวพี่องลูกเดียวสุดาทาริอาเลยไปกูเดินลู่อันใดเดมิวอเมียก้ากูอัติมาพี่องลู่อันใดเดมิวคุยโลกามาร์มาเอรามิริชิกูอัติมาพี่องซาจูซาเรฮาริเอรามิริชิแต่โซเชียลเพรสเชอร์กูพิอบาร์เลย
social pressure ဟိုမင်္ဂလာဆောင်နေဆိုတဲ့အခါမှာသူကလူနှစ်ယောက်ပဲမင်္ဂလာဆောင်တာမဟုတ် social concept နေနဲ့ဟိုဘက်မိသားစုဒီဘက်မိသားစုသူကတော်လာတဲ့အခါမှာသူ expectation တွေရှိလာကြအဲ့တော့ဒါတွေကိုကိုက A to B မြဆိုတဲ့အကျင့်လေးလုပ်ထားရင်အေတူပူမြကိုဘုံဘောအကျင့်အနေနဲ့အကျင့်အနေနဲ့ဒီနေ့ညပြောပါတယ်စိတ်အကျင့်နှလုံးသားအကျင့်အနေနဲ့ပြောပါတယ်အထူးသဖြင့်သိပ္ပံပညာအနေနဲ့ဆိုရင်အုံနောက်ရဲ့အကျင့်ပေါ့ neurological exercise နဲ့အဲ့ဒီ exercise ရှိတယ်ဆိုရင်အဲ့ဒီမျောလင့်ချက်တဲ့အားလုံးဟာတော့ opportunity တွေဖြစ်သွားတယ်အခွင့်အလမ်းတွေဖြစ်သွားတယ်ဝန်ထုံးဝန်ပိုးတွေမဟုတ်ဘူးကိုယ့်ကိုယ်ကိုလာပြီးတော့ဟိုထောက်ပံ့ support ပေးတဲ့အရာတွေဖြစ်သွားတယ်လူလောကကြီးမှာအများကိုယ့်ဘုံမှာထားတဲ့ expectation တခုဟာကိုယ့်ကိုယ်ကောင်းစေကြည်တယ်သူ့မကင်တွေတတ်ဖို့ဆိုရင်အဲ့ဒီexpectation တွေအောက်မှာဝန်တော့ဝန်ပိုးမိယူပြီးတော့မတက်နိုင်တော့ရှေ့ကိုမတက်နိုင်အေတူပူများဆိုတာအင်္ဂလိပ်လိုပြောတာတော့ဟိုသူတို့အင်္ဂလိပ်တွေမင်္ဂလာဆောင်ကနေမှပြောတာဟာလေI'll be with you through thick and thin, really. Through thick and thin. To two, ba ba ba. Tai yai ba ta pyan yin do. Myanmar lo ba ta pyan yin do. A du pu mya de lo pyo lo. Pa le so da lo da pu laung de chain pyo lo. Pu laung de chain. A lo. expectation အကြောင်းမျောလင့်ချက်အကြောင်းစပြီးတော့ပြောတာတော့သူကလူနှစ်ယောက်စပြီးတော့တွေ့ပြီးမင်္ဂလာမဆောင်တဲ့ခင်မှာပဲတယောက်ပေါ်မှာတယောက်မျောလင့်ချက်တွေအများကြီးထားကြတယ်အဲ့မျောလင့်ချက်တွေကတစ်ခါတစ်ခါမသိဘဲနဲ့သူ့တို့ဝင်လာတယောက်ပေါ်မှာတယောက်မျောကိုကတရားတော်သူကိုမြေတားထားရင်အဲ့လူကကိုမြေတားကိုတုံ့ပြန်လိမ့်မယ်ဒီလိုမျောလင့်တာမျောလင့်ချက်ကဒီအနေစာအဲ့ဒီအနေစာပြီးတော့ဒီမျောလင့်ချက်တွေတခါမှနောက်မဆုတ်တော့ရှေ့တိုးပဲရှိတော့အဲ့ဒါကြောင့်မင်္ဂလာဆောင်တဲ့လူတွေကိုဘုံဘောအမြဲတမ်း congratulation ပြောတယ်ဟိုဖိုးရင်ဖြစ်ပြီးတော့ရှင်မြန်းနဲ့ congratulation ပြောရလားဆိုတော့ဘုံဘောကသူတို့ရဲ့သတ္တိကိုအားကျလို့ပါနေတဲ့တတိမဟုတ်အခုဈေးသွားဝယ်အင်ထရိုမက်ဆယ်တခါတည်းချက်ချင်းထောက်သွားလို့မရတော့ဈေးသွားမယ်ဘယ်ဈေးသွားမယ်တခါတည်းတိုင်ပင်ရပြန်ကွန်ပရိုမိုက်လုပ်ရနေရာတိုင်းမှာကွန်ပရိုမိုက်လုပ်ရန်ကုန်မြို့မှာအခုဈေးတွေကလည်းများလာတယ်ဟိုတယ်မှာ shopping mall တွေများလာတယ်အဲ့ဒါကိုရွေးရတာကအလုပ်တစ်ခုဖြစ် So I wish you the best luck in choosing okay which shopping mall to go to ပဲစေးသွားမယ်ဆိုရင်ရွေးတဲ့ဟာကိုဖော်ပေါ်ရလေလေကူကူရွေးနိုင်ဖို့အတွက်ဆုတောင်းပေးပါတယ်မြတ်တာပို့ပေးပါတယ်မနဲ့အရာထားလာတဲ့ခါမှာတယောက်ကထမင်းကြော်ကြိုက်တယ်တယောက်ကခေါက်ဆွဲခေါက်ဆွဲကြော်ကြိုက်တယ်ဒါလည်းပဲ compromise တော့မှာအဲ့လိုနေရာမျိုးမှာကိုကနှကိုကအခန့်ဟိုတရားတက်ခံအေတူပူမြဆိုတဲ့တရားတက်ခံမရှိဘူးဆိုရင် ငါပဲသူ့အလိုအမြဲတမ်းလိုက်နေရတယ်ဆိုတော့စိတ်ဝင်တယ်ငါပဲသူ့အလိုအမြဲတမ်းလိုက်အဲ့ဒါက subconscious mind နော် subconscious complaint မသိစိတ်ကနေပြီးတော့မသိစိတ်နေပြီးတော့ complain လုပ်လိုက်တာညှဉ်းညူလိုက်တယ်Siddhartha's brain Siddhartha mind ไอ้อ่อนน่ะถ้า neurology ကိုပြောပါတယ်တရားထိုင်တဲ့ပုဂ္ဂိုလ်တွေအဲအုံနောက်ကိုလေ့လာသူတို့ကဘာပြောဆိုတော့တခါ complain လုပ်ရင်ငါကထမင်းကြော်ကြိုက်တယ်သူကခောက်ဆွဲကြော်ကြိုက်တယ်နေတိုင်းပဲသူ့အကြိုက်ပဲလိုက်နေရတယ်။အဲ့ဒီအတွေ့တစ်ချက်ဝင်တာ ਨੇ ဒီနောက်ကအမိဂဒလာဆိုရဲဥနောက်ပိုင်းမှာဆို neuro connection အသစ်တစ်ခုပေါ့။အဲ့ဒါကြောင့်ညှီးခြင်းနဲ့ဆိုရင်ညှီးခြင်းနဲ့စိတ်ကိုလိုက်ပြီးတော့တိပေးရတယ်။ညှီးခြင်းနဲ့စိတ်ဖြစ်နေ။အဲ့ညှီးခြင်းနဲ့စိတ်ကိုငါလို့မပြောနဲ့။ညှီးခြင်းနဲ့စိတ်လို့ပဲတိလိုက်။ဆိုလိုတာက don't take it personally.Don't take it personally. ဒီလိုညီးတဲ့စိတ်ကသူဖြစ်တယ်။အဲညီးတဲ့စိတ်ကိုကိုယ့်ရဲ့ရင်ထဲမှာရှိတဲ့ကလေးစိတ်လို့သဘောထားရမယ်။ Psychology မှာ subconscious mind ကိုကလေးလို့ခေါ် subconscious mind ကလေး။အဲတော့ကလေးက complain လုပ်နေတယ်ဆိုရင်လူကြီးကဘာလုပ်ရမလဲ။လူကြီးက sympathetic ear နဲ့ကိုချင်းစားတဲ့စိတ်နဲ့နားထောင်ပေးရတယ်။အော်ဒီမှာစိတ်ထက်ကအဲ့ဒီလို complain လုပ်နေပြီ။အဲ့ဒါလေအဲ့ဒါကိုသတိပဋ္ဌာန်လို့ခေါ်တာ။သတိပဋ္ဌာန်ဆိုတာဟိုရိတ်တာမှသွားပြီးတော့ထိုင်နိုင်တော့ပိုကောင်းတာပေါ့။ရိတ်တာမသွားနိုင်မသွားနိုင်လက်အချိန်မှလည်းပဲတကယ်လို့ကိုယ့်ရဲ့စိတ်ထက်က complain တစ်ခုလုပ်ပြီးနောက်တစ်ခုကိုယ့်ရဲ့ကျင်ပေါ်ကတခုလောက်တာကိုကနားမလည်ဘူးဆိုရင်စိတ်က confuse ဖြစ်တဲ့အခါမှာ confuse ဖြစ်နေတယ်ဆိုရင်အဲ့ဒါလေးကိုအဲ့ဒါလေးကိုအတိမတ်ပြုလိုက် recognize လုပ်လိုက် confuse ဖြစ်တာဒီတည်းကလေးအတိမတ်ပြုတဲ့စိတ် mindfulness လို့ခေါ်တယ်ဒါ Harvard တက္ကသိုလ်ကထုတ်တာက business school ကထုတ်တယ် mindfulness emotional intelligence EQ ကြောင့်အဲ့ဒီဟာကိုလိုက်ပြီးတော့တိတာအဲ့ဒါကိုလိုက်ပြီးတော့တိတယ်။ဟောဒီမှာ confuse ဖြစ်နေပြီအဲ့တိ။အဲ့ဒီအတိက confuse ဖြစ်တဲ့စိတ်ကိုသူက manage လုပ်ပေးလိုက်တာ။ဒီထဲမှာပဲကလေးရဲ့စိတ်လည်းရှိတယ်အမေရဲ့စိတ်လည်းရှိတယ်။အမေရဲ့စိတ်ကသူက tender ဖြစ်တယ် attentive ဖြစ်တယ်ကယူဆိုင်တယ်ကျင်းနာရအရတောင်ဟိုမောင်တော်စင်ကြွကြွရုပ်အင်းကြီးဆွေတို့လည်းမကောက်ဒီနေ့ရောက်လာတဲ့တရားနာပိဋကညာ Facebook ထဲနေပြီးတော့နားရတဲ့တရားနာပိဋကတွေလည်းကိုယ့်ရဲ့စိတ်ထဲမှာတခုခုညှီးခြင်းနဲ့ဆိုရင်ကာချက်တညှီးတာလားအပန်းဆူတာညှီးတာလားဟိုလူမှုရေး function မှာတချို့လူတွေကဟိုဟေးလန်ဝါလာနဲ့တခါလဲ selfie တွေအရင်ဆွဲလို့ကိုဘေးကနေနေပြီးတော့ဟိုနေမထိထိုင်မတန်ဖြစ်နေတာလားအဲ့ဒါမျိုးစိတ်ထဲမှာ complain တခုလုပ်ချင်နေဆိုအဲ့ complain လုပ်ချင်တဲ့စိတ်လေးကိုလိုက်သိပေးပါအဲ့ဒီ complain လုပ်ချင်တဲ့စိတ်ကိုယုံလဲမယုံနဲ့သူ့ကိုအပြစ်လဲမတင်နဲ့သူ့ကိုယုံပြီးတော့သူ့နောက်ကိုလိုက်သွားရင်ဒါကအစွန်းတခုသူ့ကိုအတိမတ်မပြုဘဲနဲ့သူ့ကို suppress လုပ်ထားရင်အဲ့ဒါကနောက်တော့အစွန်းတခုအစွန်းတခုမလိုက်ဘဲနဲ့အလဲလက်လန်းစင်ဆိုတာဘာပြောတာတော့သူ့ကိုအတိမတ်ပြုတာအတိမတ်ပြုလိုက်တာဒီအတွေ့လေးဖြစ်နေပြီဒီ emotion ဖြစ်နေပြီအဲ့ဒါလေးကိုအတိမတ်ပြုလိုက်တယ်အဲ့ဒါဘယ်သ the middle way approach လို့ခေါ်အလဲလက်လမ်းစဉ်ညီညူတာธรรมดาလို့ပြောရင်လူသားရဲ့ပဂတိအကျင့်လို့ပြောရင်ပြန်စင်းစားဒါ neuroscience ကနေပြောနေ neuroscience ကဒီညီးတဲ့ပုံပုံတွေညီးတဲ့ပုံပုံတွေဟာကသူကဟိုကြောက်စိတ်နဲ့ညီးနေတာလေဒီဟာကြီးကဆက်သွယ်ရတာနည်းနည်းခက်ကြောက်စိတ်နဲ့ညီးတာလည်းဘလို့กว่าအခုလက်ရှိရှိနေတဲ့အတွေ့အကြုံဥပမာသမင်းကြော်စားတယ်သမင်းကြော်စားတာကိုညီးသူကကြောက်စက်နေဘယ်လိုဆက်ဆက်တော့ insecure feeling ကိုပြောတာ you don't feel secure with something that you don't want ကိုမလိုချင်တဲ့ဟာနဲ့ဆိုရင်ကိုကစိတ်ထဲမှာ secure မဖြစ်ဘူးကိုယ်မှမလို့ချင်အဲမလို့ချင်တဲ့အခါနာတွေ့ရင်စိတ်ကစပြီးတော့ reject လုပ် reject လုပ်တဘာဝတရားတွေအဲ့ဒါကြောင့်မလို့လူသားနှစ်ဦးမင်္ဂလာဆောင်ပြီးတော့ဘဝကိုတည်ဆောက်တယ်ဘဝတစ်ခုတည်ဆောက်တယ်ဆိုပေမဲ့တူဦးကိုတူဦးindividual အနေနဲ့ဆက်လက်ပြီးတော့အတိတ်မှပြူပါအတိတ်မှပြူပါအဲ့လိုအတိတ်မှမပြူဘူးဆိုရင် तू ကငါ့ကိုအကုန်လုံးနားလဲလိမ့်မယ်ကိုဘာမှမပြောဘူးအကုန်လုံးနားလဲလေ expectation တွေမြင့်တက်တာပြောတာလေနားလဲလိမ့်နားမလဲတဲ့ပုံစံမျိုးနားမလဲတဲ့မျက်နှာမျိုးပြရင်အရန်ကိုစိတ်ညစ်အဲ့ဘာဖြစ်လို့အဲ့လိုဖြစ်တာတော့ you take it because you take it for granted မင်္ဂလာဆောင်ပြီးပြီဆိုရင်ပေါ့ပေါ့တာမင်္ဂလာမဆောင်ခင်ရည်စားဘဝတော့အဲ့ဒီစိတ်မြုပ်တာတယောက်ကိုတယောက်စိတ်ချမ်းသာအောင်လေအရန်လို့ကြတာအရန်လို့ကြတာ you are very keen to please each other အဲ့ဒါမင်္ဂလာမဆောင်သေးဘူးဘာတခုကိုမှပို့ဝရနဲ့မထားဘူးဒါမျိုးဒါလေးလုပ်ရင်သူများစိတ်ညစ်သွားမလားဆိုတော့မလုပ်ရဘူးအဲ့ဒီစိတ်ပြန်ထားဘုံဘုံအကြံပေးလေးရှိတာကဒီပန်းပင်လေးတွေကိုနေ့တိုင်းရေလောင်းတယ်လို့တူဦးပေါ်မှာဒူးထားတဲ့မြေတားတရားတွေကိုနေ့စဉ်နေ့စဉ် renew လုပ်ပါ Don't take it for granted ပေါ်ပေါ်တန်တန်မထားနဲ့ငါတို့ကမင်္ဂလာဆောင်ပြီးပြီးလက်မထိုးပြီးပြီးဆိုပြီးတော့ပေါ်ပေါ်တန်တန်မထားနဲ့အဲပေါ်ပေါ်တန်တန်ထားရဆိုရင်ဘာမှမဟုတ်တာလေးနဲ့ညင်ညူတဲ့စိတ်လေးတွေကိုဒီနေ့ကိုနည်းနည်းနည်းနည်းဒီနေ့ကိုနည်းနည်းနည်းနည်းစုထားရင်အများကြီးဖြစ်သွားတယ်နျူရိုကနက်ရှင်တွေအများကြီးဖြစ်သွားတယ်ခိုင်းချင်ဖို့မဟုတ်ဟိုဗီဒီယိုတစ်ခုနှစ်ခုပြမယ်ပထမတစ်ခုကတော့ World Economic Forum မှာသတိပဋ္ဌာန်အကြောင်းဆရာမကြီးတယောက်တောင်းဟောတာ Yale University ဟိုတရားလဲထိုင်နောက်ဦးနောက်အကြောင်းနဲ့လေ့လာတယ်ဆရာမကြီးစိတ်လေလွင့်တဲ့ပုဂ္ဂိုလ်ဟာတော်ယုံတန်ယုံပျော်ရွှင်မှုမရနိုင်ဘူးဆိုပြီးတော့သူပြောတာဗုဒ္ဓမြတ်စွာဘုရားနှစ်ပေါင်း2600တော့ဥဒိစ္စဆိုတဲ့မောဟဖြစ်ရင်ကိုယ်ရှိမှရှေ့မှရှိတဲ့ပန်းလှလာလေးတွေဒီပန်းလှလေးကိုသတိမထားမိဒီပန်းလှလာလေးတွေကိုထိုးဖို့အတွက်ဒီနေရာမှာရောက်စေဖို့အတွက်လူဘယ်နှယောက်ပါတော့အများကြီးပါ လူအများကြီးလှုပ်အားတွေအများကြီးပါအလူရှင်တွေရဲ့လှုပ်အားတွေအတွေးတွေဟိုတဲ့နေဆောင်ရွက်မှုတွေပါတယ်နောက်ပြီးတော့ဒီဟိုတယ်မန်နေဂျာတွေ event manager ရဲ့ဟိုလေးတွေပါတယ်စီမံခန့်ခွဲမှုတွေပါတယ်နောက်ပန်ထိုးတဲ့အမှုပညာဒါဒီ artist တွေအဲ့တို့ရဲ့ပြီးတော့ပန်းဆိုင်တဲ့လူတွေ။နောက်အဲ့ဒီပန်းကိုရအောင်မျိုးတွေရအောင်တည်လာပြီးတဲ့တဲ့ပုံစံပန်းဆိုင်လူအများကြီး။အဲ့ဒီဟာကိုသွားသတိရတဲ့အခါကျတော့ဒီပန်းရဲ့ဓာတ်ပုံကိုချက်ချင်းတက်သွားတယ်။ချက်ချင်းတက်သွား။ဒါကသတိတရားကိုပြောတာ။အဲ့လိုမဟုတ်ဘဲနဲ့ဒီနေရာမှာပန်းရှိရမယ်မရှိရင် complain လုပ်မယ်။အဲ့ဒီစိတ်ထားမျိုးနဲ့ဆိုရင်ဒီပန်းတွေကိုပေါ့ပေါ့တန်တန်ထားတာပေါ့ပေါ့တန်တန်ထားဒီပန်းတွေကို instrument တစ်ခုအနေနဲ့ထားဒီစကိရီယာတစ်ခုအနေနဲ့ပဲထားဒီပန်းတွေကနေတစ်ဆင့်လူတွေကို connect လုပ်တဲ့အကျင့်မျိုး pro social ခေါ်တယ် pro social အတွေ့ anti social မဟုတ် pro socialအဲ့ဒီလို processor connection ယူပြီးတော့တွေးတဲ့အတွေးမျိုးမရှိဘူးဆိုရင်ဒီပိုင်းရဲ့တံပိုးကနည်းပါတယ်ဟို processor အတွေးမျိုးနဲ့တွေးတဲ့အခါဆိုတော့ဒီပိုင်းတံပိုးကအများကြီးဖြစ်သွားတယ်ဟိုသူတို့သားသူသမီးတွေပုံမှန်လူတွေမေတ္တာထားပြီးတော့သူတို့မမာခင်ကလေးကကျူရင်းပြီးတော့စိုက်ထားတဲ့ပုံစံမျိုးဖြစ်လိုအပ်တဲ့အချိန်မှာဒီနေရာမှာဒီပိုင်းနေရောက်လူတွေအများကြီးကကိုယ့်ဘောမှာမေတ္တာထားရဲဆိုတော့အဲ့ဒီမေတ္တာမေတ္တာလေးခံစားရတယ်အေဒီပူညာဒါကြောင့် mindfulness ဆိုတာလိုအပ်တယ်တတိပဋ္ဌာန်လေးလိုအပ်တယ်အတူတူသွားအတူတူစားအတူတူတိုင်ပင်တာတွေအဲ့ဒါတွေကတော့ဘုံမပြောလဲလုပ်ဘုံဘုံပြောချင်တာတော့ဟိုတပတ်တစ်ကြိမ်ဖြစ်စေတပတ်နှစ်ကြိမ်ဖြစ်စေအတူတူထိုင်ပြီးတော့ဝင်လေထွက်လေကိုကြည့်တဲ့ဟာကိုယ် emotion ကိုကြည့်တဲ့ဟာ5မိနစ်ဖြစ်ဖြစ်6မိနစ်ဖြစ်ဖြစ်အဲ့ဒီအချိန်လေးရှိဖို့လိုအပ်တယ်ပြောချင်အချိန်လေးရှိဖို့လိုအပ်နာမည်ကြီးတဲ့တွေဖြစ်တဲ့ဘေဥခေတို့ပါတော့လင်မယာတို့ဒါမျိုးတွေလိုဘေဥခေဆိုရင် meditation course အဲ့ဒါတော့ဝင်ဘူးYuval Harari team Israel historian Pamakhatia Yede Sao Shideli 21 lesson for 21st century so it's a best seller tema ba di sao ko beuke ko dai review lut da New York Times tema now so to a lesson 22 ko tema now so to khu ka loka ye ya ma te cha me ya IT revolution နဲ့ bio medical revolution အဲ့နှစ်ခုကိုသူကဆွေးနွေးတာ bio chemical ကလည်းဘယ်လမ်းကိုသွားရင်ဘယ် direction ကိုသွားရင်ဆိုရင်အဲ့ဒီဟာကို in charge ဖြစ်တဲ့လူတယောက်မှမရှိပါဘူးဒီ IT ကလည်းပဲဘုံဘုံတော့အခုသူက develop ဖြစ်တာမြန်တာမြန်တာဒီဟာကိုအစိုးရတဲ့ပုဂ္ဂိုလ်မရှိဘူးAmerican election, bigger election, ဘာဖြစ်သွားတော့ဒါ IT နဲ့ပတ်သက်ပြီးတော့ဟုတ်ဖြစ်တယ်။ဒါကြောင့်မတေချာမရတဲ့လောကကြီးထဲမှာကိုဟာကို stable ဖြစ်ဖို့အတွက်ဆိုဘာလို့လို့ဆို now some chip ထဲမှာသူတရားထိုင်တယ်လေသူပြောတာ။သူကိုယ်တိုင်နဲ့တရားထိုင်တယ်။ also တဲ့သူမှာဖြည်းကြီးလောက်ကလေးကသူတရားထိုင်။ဒီ historian နေရာတိုင်းမှာရှိပါတယ်အဲ့ဒီစာကိုဟိုဘန်ကောက်လေးစိတ်မှရှိတဲ့စာအုပ်ဆိုင်ကြီးအားလုံးမှာအဲ့စာကိုရှိဘုံဆိုလိုတာကအဲ့ဒီစာအုပ် chapter 22တခုကိုဘေကစ်ကစကလုံးတစ်လုံးနဲ့ summarize လုပ်တယ်ဒါ New York Times ရဲ့ review တဲ့ book review တဲ့မှာအဲ့ဒါပါဆို meditate စကလုံးတစ်လုံးတရားထိုင်နေဆိုတာက နိဗ္ဗာန်ရခြင်းနဲ့လူကြမ်းမတရားထိုင်တာမဟုတ်ဘူးနိဗ္ဗာန်စိတ်ဝင်စားတဲ့လူလည်းပဲတရားထိုင်တယ်ဘာကြောင့်တရားထိုင်တဲ့တုံးဆိုတရားမထိုင်ဘူးဆိုရင်ဘဝမှာတွေးကြုံရတဲ့အလိုမကျတဲ့ဟာတွေဒီနေ့ကိုနည်းနည်း complain လုပ်တဲ့ပုဂ္ဂိုလ်ကနောက်ပိုင်းကျတော့ complain အကြီးလုပ်တတ်တယ် alter traits traits ဆိုတာကလူတွေရဲ့အကျင့်အဲ့ဒီအကျင့်တွေပြောင်းသွားတယ် science reveals how meditation changes your mind brain and body America က psychologist နဲ့ရောက်ရေးထားတာတယောက်က Wisconsin တက္ကသိုလ်က neuropsychologist အဲ့တော့ alter traits ဆိုတာကိုယ့်ရဲ့အုံနောက်ကိုယ့်ရဲ့ personality ကိုကိုတည်ဆောက်တာပဲနည်းနည်းနည်းနည်းဟိုညီးတက်တဲ့အကျင့်လေးတွေဝင်လာမှမသိဝင်လာတယ်သူ့ကို entertainment မသိ entertain လုပ်ရဆိုရင်နောက်ပိုင်းကျတော့ pessimistic ဖြစ်သွားတယ် negative thinking ရှိတဲ့ပုံကိုဖြစ်သွားတယ်အဆိုးမြင်လာရှိတယ်ပုံနည်းနည်းစီနည်းနည်းစီထုံနီးတူစွာအကောင်းမြတ်ဝါဒကိုနည်းနည်းစီနည်းနည်းစီ A to တခါတခါကျတော့ပူမြတ်တခါတခါကျတော့ A to တခါတခါကျတော့ပူမြတ်အဲ့ဒါလေးကိုတနည်းကိုနည်းနည်းနည်းနည်းတမနဲ့နမနဲ့ကိုချင်းစာတဲ့စိတ်လေးတွေပွားပွားပေးတာအဲ့လိုဆိုရင်လည်းနှစ်ယောက်သားကြတယ် alter trait ဆိုတာသူက positive thinker တွေဖြစ်သွားတယ် positive thinking ဖြစ်တယ်ပေါ့ကိုယ်တော်မှာမြတ်စွာဘုရားဒီတရေတမင်းသားဆိုတရေတမင်းသားရတောရရနဲ့ဘဝပေါင်း900ကျော်အတူတူပါရမီဖြည့်ခဲ့ကြကျင့်ဖို့နေနဲ့ပါရမီဖြည့်ခဲ့ပါရမီဖြည့်ခဲ့တဲ့အထက်မှာသူတို့ကဟိုတဦးနဲ့တဦးအေးတူပူညာရှိပုံလေးတွေပြောပါတယ်တူဘောမှာတူအနွန်တာခံနိုင်တဲ့အရာအဲ့ဒါ ड़ी သူများတဲ့ပုံပြီးတော့ resilient မြင့် resilient ဘာကြောင့်မြင့်တော့ဘာဒီနေ့ကိုနည်းနည်းဒီနေ့ကိုနည်းနည်းတယောက်ကိုတယောက်ကြည့်တာဟောကဘဝကျင့်ဖို့နည်းနည်းကြည့်တာဟောဘဝကျင့်ဖို့နည်းနည်းကြည့်တယောက်ကိုတယောက်အားကိုတယောက်တယောက်အာအတူဘူးများဆိုတော့တယောက်တယောက်အာကိုအတူဆိုတာကအချမ်းတဲ့အချိန်မှာသမီးနာမယားကိုအဲ့လိုဖြစ်အချမ်းတဲ့အချိန်မှာအဲ့ဒါကိုမျှဝေပြီးဆိုရကမူတီတာဖြစ်ဘူးဒီနေ့တော့မပြတော့ဘူးဟိုဟိုအဲ YouTube ထဲမှာရှိ hard wiring ဆိုတာလေဒါ University of California Berkeley ဆရာတယောက်ရေးပါတယ်ဗုဒ္ဓဘာသာပါပဲသူ neuropsychologist မှာဒါမူတ္တာအကြောင်းရေးတယ် The law of little things လို့ခေါ်တယ် The law of little things ဆိုတာတည်တည်အရာတည်တည်တည်လေးတွေကကြာလာတဲ့အခါကျတော့အာကောင်းသွားတယ်ဒစက်စီကြာလာတယ်ဒစက်မြင်နေကြာလာတဲ့ရေဘာမှမရှိတဲ့အိုးရေကိုပြည့်စေတယ်အဲ့ဒီရေက negative emotion ဆိုရင်အိုးပြည့်သွားတယ်အဲ့ဒီရေက positive emotion ဆိုရင်လည်းအိုးပြည့်သွားတယ်ဘယ်ဟာကိုရွေးမှာတော့ is your choice တယ်လူအလုံးရဲ့လက်ထက်မှာဒီ choice လေးရှိတယ်ဒီ choice လေးမြင်အောင်ဘုရားမြတ်စွာဘုရားကဟောပြတယ်ဒီနေ့ဘုံဘုံကဒါလေးကိုပြန်ပြီးတော့တရားလက်ဆောင်နေနေဖိတ်ဒီ choice တွေကိုမြင်တဲ့ပုဂ္ဂိုလ်အနေနဲ့က good choice တွေကိုရွေးတဲ့ခါကျတော့အပြင်ကတကိုးရှင်နေမလို့အဲဒါကြောင့်ဗုဒ္ဓတရားတော်ကတကိုးရှင်နေမယုံကြည်ဘူးအဲ့ဒီရွေးတတ်တဲ့အသိဉာဏ်ရွေးတတ်တဲ့ပညာကသူကတကိုးရှင်နေအားလုံးတဲ့အားကောင်းနေတယ်အသိဉာဏ်ဗုဒ္ဓတရားတော်မှာအစအစအရင်သိညာမယ်။ဒ ဒါနဆိုတာအသိဉာဏ်ပဲ sharing လုပ်ရမယ်ဆိုတဲ့အသိဉာဏ်သီလဆိုတာကငါနေပုံထိုင်ပုံသူများမထိခိုက်စေရဘူးအများနဲ့နေရတာဆိုတဲ့အသိဉာဏ်အသိဉာဏ်ပဲသီလဘာဝနာထဲမှာဆိုရင်တော့ तू ကတိုက်ရအသိဉာဏ်ပေါ့ဝိပဿနာလည်းအသိဉာဏ်ပဲမဉ္ဇဉ်ဆိုတဲ့အသိဉာဏ်ပဲဘူဉ္ဇဉ်ဆိုတဲ့အသိဉာဏ်ပဲအကုန်လုံးအသိဉာဏ်is knowledge based solution အတိညာအခြေခံတဲ့ solution ပါဗုဒ္ဓတရားတော်ပြီးတယ်အဲ့ဒါကြောင့် A to ဆိုတာကဥပမာအလုတ်သွားပြီးတော့ပြန်လာတယ်မောင်တော်စင်ကောင်းကောင်းမှတ်ထားတယ်အင်းကြီးစကောင်းတယ်အလုံးနေပြန်တဲ့ခါမှာတယောက်ကိုတယောက်စိတ်ညစ်တာတွေရှိမှပြောရအောင်စိတ်ညစ်တာကတော့ဘုံဘုံဟန်တာလို့မရအောင်တားလို့မရအောင်ပြောကြမှာကောင်းတာလည်းပြောပါဒီနေ့အလုံးမှာဗာအဆင်ပြေဆိုတာအဲ့ဒါလေးတော့ပြောပါအကျင့်လုပ်တာပါအကျင့်လုပ်တာဒီနေ့လုတ်ခဲ့တဲ့အလုတ်တွေထဲမှာအလုတ်ဆိုင်ခုလုတ်တယ်ဆိုရင်ဒီနေ့တစ်ခုပဲပြည်တယ်ဆိုရင်အဲ့တစ်ခုပြောပြအောင်ပြောပါမဟုတ်ရင်အဲ့ကိုးခုကပဲလာပြီးတော့ overwhelm ဖြစ်သွားတာအဲ့တစ်ခုမေ့နေကိုယ့်ကိုယ်လည်းမေ့နေကိုယ့်အိမ်သူကိုလည်းပဲအိမ်သူအိမ်သားကိုလည်းပဲပြောဖို့မေ့နေဘူးအများတော့တခါလေလာပြီးတော့ပေးတယ်မဟုတ်လားယုတ်လောက်မှာဘာပြသရှိတယ်ဘသူကဘာပြောတယ်ဘသူကတော့ဖြင်းဟိုလိုဖြစ်တယ်အကုန်လုံးလာပြီးတော့အဲ့တုံဖာမောက်ပဲပူတဲ့ဟာဆိုရင်သူ့ကို balance လုပ်တဲ့ဟာ A to လည်းရှိမှာပေါ့ A to ဆိုတာကမုဒိတာကိုပြောတာပူအမြဆိုတာကကရုဏာကိုပြောတာကရုဏာပြောတာအဲ့ဒါကြောင့်အလုံးမှာပြဿနာတစ်ခုအကြောင်းကိုလာပြီးတော့ပြောပြတယ်ဆိုရင်ကိုယ်ရဲ့အိမ်သူအိမ်သားကိုလည်းပဲချက်ချင်းကရုဏာဖြစ်ပါတနာရစိတ်လေးမူရပါ။အော်ဒီပြဿနာကြုံရရှာ။အဲ့ဒီအပူမြင်းမြင်းငြိမ်းအောင်ဆိုရင်အဲ့ဒီပြဿနာထဲမှာပါတဲ့တခြားလူတွေအဲ့တခြားလူတွေကိုလည်းပဲကရုဏာထားနိုင်အောင်ကြိုးစားပါ။ကရုဏာထားနိုင်နေဆိုရင်တော့သူတို့ရဲ့အပူကကိုယ့်စီကိုမရောက်တော့ကရုဏာတရားကအဲ့လိုအားကောင်းတယ်ဘုံဘုံပစ္စတဲ့နေဟိုဖွဲ့ရကြောတာမဟုတ်ပါဘူးဒီမှာ Oxford Handbook of Compassion Science also take to ထုတ်တယ် Compassion Science ဒီထဲမှာ article 32ခုပါorganization ကြောင့်ရေးထားတာပါတယ်။ကျမ်းမာရေးကြောင့်ရေးထားတာပါတယ်။ဗုဒ္ဓဘာသာနေပြီးတော့ဘယ်လိုယူထားတာလဲ။အဲ့ဒါတွေပါတယ်။တယောက်နဲ့တယောက်နော်။ဟိုအဆင်မပြေတဲ့အချိန်နဲ့အဆင်ပြေတဲ့အချိန်မျိုးဆိုအဆင်မပြေဘူးဆိုရင်အဲ့ဒါဘူးအမြ။အဆင်ပြေတဲ့အချိန်ဆိုရင် A to ။အဆင်မပြေတဲ့အချိန်အဆင်ပြေတဲ့အချိန်ဘဝအဆင်မပြေအဆင်ပြေတဲ့အချိန်လုပ်ငန်းအဆင်မပြေတဲ့အချိန်အဆင်ပြေအဲ့နှစ်ချိန်စလုံးမှာတယောက်ကိုတယောက် cherish လုပ်နေရတယောက်ကိုတယောက်ဟောမျက်နှိုးတဲ့စိတ်လေးထားနေဒီမျက်နှိုးတဲ့စိတ်ဆိုတာကကရုဏာနဲ့မုဒိတာကိုပြောတာပြမစုတရားကိုပြောတာကရုဏာနဲ့မုဒိတာကဗုဒ္ဓအဆိုအရနှစ်2600ပါဠိလိုပြောရင်ဒီတခြားပါဠိတွေမမှတ်မိတဲ့ကိစ္စမျိုးဒီတစ်ခုလေးတော့မှတ်ပါပါအပမနာတဲ့ဘာလဲတော့အပမနာပါဠိလိုမှန်မှန်ကန်ပြောရင်တော့ပနှလုံးဆင်းပြီးတော့အပမနာပမနာဆိုတာက limitation အပမနာဆို no limitation limitless ဒီကရုဏာနဲ့မုဒိတာဆိုတဲ့ဒီ quality တစ်ခုက limitless A to ဆိုတာကဘလောက်ပဲအောင်မြင်အောင်တချို့ကအောင်မြင်လာပြီဆိုရင်ပစ္စည်းတွေစပြီးတော့ဟိုပေါ့ပေါ့တန်တန်ထားတယ်ဓမ္မဘုတ်သိမရှိတော့အစအစအရာရာသူက ကိုကိုနားကိုကိုနှလုံးသားထဲမှာကိုငွေကြီးတွေဖောင်းပွားတယ်အပြင်မှာမဖောင်းပွားသေးဘူးနှလုံးသားထဲမှာအရင်ဖောင်းပွားတယ်ငွေကြီးဖောင်းပွားဆိုတာကတန်ဖိုးနှဲသွားတာကိုဆိုတာဖီဂါကတော့မြင့်သွားတယ်တန်ဖိုးက value ကကျောင်းသွားတယ်အဲ့လိုမျိုးဖြစ်တယ်အဲ့ဒါဘာဖြစ်တာတော့ဆိုတော့ချမ်းသာတဲ့တန်ကိုမခံဘူးဒီမူရိဒါလုတ်တယ်ဆိုရင်တော့ခရောင်ကပြောသလိုဒီရှေ့မှာရှိတဲ့ပန်းလေးတွေငွေကြီးအနေနဲ့အများကြီးမဟုတ်ပေမဲ့သူ့ရဲ့တန်ဖိုးကိုတွတ်နိုင်ပေမဲ့ဒီတိုင်းမှာပါတဲ့မေတ္တာဒီပန်းကိုဒီနေရာရောက်အောင်စိုက်ကြရအောင်စပြီးတော့ဒီရောက်အောင်သူအဲ့ဒီခရီးဒီပန်းလေးတွေရဲ့ခရီးလေးကိုစက္ကန့်30တမနစ်မဟုတ်ပါဘူးတမနစ်ဝက်စက္ကန့်30လောက်ပေးပြီးတော့စဉ်းစားကြည့်အဲ့လိုစဉ်းစားကြည့်တယ်ဆိုရင်သူ့ရဲ့တန်ဖိုးအချင်းချင်းတက်သွားတယ်မုဒိတာဖြစ်တာ哦ဒီတိုင်းမှာပါဝင်တဲ့လူတွေအားလုံးရဲ့လုတ်အားကိုကိုယ်ကမုဒိတာဖြစ်တာတန်ဖိုးထားတာဒါအဆင်ပြေတဲ့အချိန်မှာကိုယ့်ရဲ့စိတ်ကိုတည်ငြိမ်အောင်ထိန်းထားနိုင်ဖို့တော့မုဒိတာတို့။ဒါရင်မကဘူး။နှစ်ဖက်သောမိဘတွေ၊နှစ်ဖက်သောဆွေမျိုးတွေ။တို့ရဲ့ကြိုးစားအားထုတ်မှုတွေ၊တို့ရဲ့အောင်မြင်မှုတွေ။အဲ့ဒါကိုလည်းကြည့်ပြီးတော့မုဒိတာဖြစ်ပါ။မုဒိတာဖြစ်ပါ။အဲ့မုဒိတာအရေးကြီမုဒိတာဖြစ်တဲ့ပုဂ္ဂိုလ်ကဒီရှေ့ကအောင်တော့ hippocampus ကအလုပ်လုပ်တာသူထုတ်တဲ့ဟော်မုန်းကလည်း oxytocin ဆိုတာသူကထုတ်တယ်အဲ့ဒီ oxytocin ဆိုတဲ့ဟော်မုန်းထုတ်တယ်ဆိုရင်စိတ်ဖိစီးမှုဖြစ်စေတဲ့ stress ဖြစ်စေတဲ့ adrenaline တို့ cortisol တို့တော့မဖြစ်ဘူးမဖြစ်ဘူးဒါလည်းအရေးကြီးအခုဗီဒီယိုလေးတစ်ခုကြည့်လိုက်ရအောင်မောင်ဟင်းသူရမေဟိုဘက်မှာရှိတဲ့မီးလေးတွေခဏလေးပိတ်ထားပါအမ်ပရိုဂျက်တာကိုခေါင်းကောင်းမြင်ရအောင်အခုပြမယ့်ဟာကဟိုရေယူတက်ကတူကရေယူတက်ကတူဆာမိုင်အမ် World Economic Forum အခုဟိုမှာလုံးနေ Davos မှာလေဆွစ်ဇာလန်မှာလုံးနေတယ်အဲ့မှလူတွေကိုသူသွားပြီးတော့ stress management အကြောင်းရယ် happiness အကြောင်းရယ်ပြောတာ happiness ရှိခြင်းနဲ့ပုဂ္ဂိုလ်ပျော်ရွှင်ခြင်းနဲ့ပုဂ္ဂိုလ်ကစိတ်တည်ငြိမ်အောင်လုပ်ရမယ်တဲ့အဲ့ဒီဒီရေကပြတာနော်စိတ်တည်ငြိမ်အောင်လုပ်ရမယ်တဲ့ပျော်ရွှင်ခြင်းနဲ့ပုဂ္ဂိုလ်
Now, why training like this be useful? Well, one reason is because most of us are incredibly distracted pretty much all the time, and we miss a lot of what's happening to us. One study showed that our minds are actually wandering almost 50% of the time, and during every single activity, even during sex. And what's worse is that mind wandering is actually related to being unhappy. And that suggests that being mindful in itself might make you happier. And it leaves you a lot more time and energy to act wisely and make good decisions. That means that being mindful allows you to respond to the world rather than reactive. And how does mindfulness do that? Well, one way it does it is by altering the brain's defaults. That is the default mode network, and you can think of it as our autopilot. It's a network of regions that's more active when our mind is spontaneously wandering and less active when we're focused on a task. And to test whether mindfulness meditation altered these defaults, we recruited experienced mindfulness meditators, not Buddhist monks, but healthy Western adults who just happened to meditate for many years, kind of like me. And we then scanned their brains using fMRI and compared their brain activity to the brain activity of well-matched control who've never meditated. What we found is that experienced meditators actually report a significant lower amount of mind wandering and less activity and connectivity in their default mode network. Does it mean that you all need to practice many, many years to change your defaults? Apparently not. Much less training already starts changing your defaults. In one study, stressed adults were recruited and randomized into one of two conditions. They either did intensive mindfulness training for 3 days or 3 days of a control training. The results showed that even after 3 days of intensive mindfulness training, there were already some similar changes to the default mode network that were similar to what we saw with the experienced meditators. In addition, those who meditated also showed a reduction in an inflammation marker that is related to disease risk. In comparison, those who did the control training actually showed an increase in this inflammation marker. In addition, the default mode network actually was responsible for some of the reduction in inflammation. This suggests that mindfulness training changes your brain, it changes your emotional experience, and it changes your body in a way that makes you more resilient to stress and disease. And there's even more good news here. You might start noticing some of the benefits of mindfulness meditation as soon as the first time that you try. We tested this in a few recent studies. We recruited individuals who've never meditated, and we randomized them to either meditate for 10 minutes for the first time or do a control activity for 10 minutes. We then tested their performance on a task required with accuracy and speed. What we found is that those individuals who meditated for the first time overall were faster or more accurate than those who didn't meditate. And we also saw changes in brain activity that suggested that their brains are more attuned to the task, allowing them to perform better. What this means is that in the time that it might take you to just briefly check your email, you might try to meditate for 10 minutes and you might have an improvement in your cognitive performance. So in conclusion, I invite you to ask yourself, do I want to be more focused? Do I want to be more present? Do I want to have more time and energy to act wisely and make good decisions? If you answered yes to any of these questions, you might want to try mindfulness meditation. Now, mindfulness is not for everyone and it's not a panacea, but we know that it can fundamentally alter your brain's defaults. We know that it can reduce your stress and make you more focused. And importantly, it can allow you to live in this moment, accepting it exactly as it is, maybe even loving it exactly as it is, even if shit happens. Thank you very much.
ตัวเผอละอธิการเราบวามาโกสิทธิ์ไตจะอเมยแล้วไม่ผิดไหนหมดเปียวตัวเผอได้สการเราเนเนคัดยันยันเผอเราไอ้สการเราบวมมารีพีทมาหลุดเนาะอ้าวไอ้โกสิทธิ์ไตจะไม่ผิดได้เฉยมาโหเตย้าถ่ายผู้ได้ปู่เตย้าถ่ายในเฉยชื่อได้ปู่ตัวเราออกกันเผอชื่อหมู่โกสละไถ่นาน ไรดีฟอลต์ตัวเดียวนี่ปุ่นเอาอย่างดีฟอลต์ปุ่นเอาตุนกูเชื่อปุ่นไอ้ดีฟอลต์กูจะเห็นเปล่าเปล่าเปล่านกูปุ่นจะหาบารองส่วนใส่ได้ไม่จานะเนี่ยกูว่าคอมเพลนเราได้ยืนอยู่ได้โอ้เดี๋ยวช่วยส่วนเสียส่วนได้อะไรไม่รู้เดียวกันเนี่ยในยาวในยาวกันเนี่ยมีอะไรส่วน ใช้ส่วนรูดมียาวนอนไอ้โอนาวเรียบยาวนอนไอ้เบรนดีโฟก็เปลี่ยนยาวเดี๋ยวเราจะทำให้คนรู้กันเดี๋ยวเต็มเป็นสัญญาณส่วนทรีเดย์สทรีเดย์สินทันสิบเทรนนิ่งต้องเย่เจ้าเจ้านั้นลีไลน์ไอ้เบรนดีโฟยาวเนี่ยไอ้
အစားအစာအရာကိုကြည့်တဲ့အခါမှာတခါတည်းအပြစ်တွေပဲလိုက်ကြည့်နေတယ်ဒီ personality အဲ့ personality ကနေပြီးတော့အစားအစာအရာရဲ့အလားပါကိုစပြီးတော့မြင်နေတာဖြစ်လာ excitement နောက်ကိုမလိုက်နဲ့စိတ်လှုပ်ရှားမှုနောက်ကိုမလိုက်စိတ်လှုပ်ရှားမှုကဈေးကြီးတယ်သိစေကြီးဒီပန်းလေးတွေအရင်လှပါတယ်နောက်နေ့ဆိုရင်သူက24နာရီကြာသွားရင်ဆိုတော့ဒီရောင်က excitement မဖြစ်တော့ဘူးအဲ့တော့သူ့ထပ်ပြောင်းမှာဆိုဈေးကြီးဒါရှေ့မှာခြားထားတဲ့ပန်းမရှိသေးဘူးအဝစားပြောင်းမယ်ဆိုရင်အဝစားဈေးချူတာမဟုတ်ဘူးပါလာတဲ့ဟို handbag လေးတွေတစ်ကြိမ်လောက်ခါတယ် function သွားပြီးပြီ exciting thing ဖြစ်တော့အသစ်ထက်ဝယ်မစေးကြည့်အဲ့ထက်စေးကြည့်တာတော့ကားတွေပေါ့ကားခဏပြောင်းမစို့ပူစေးကြည့်ဒါကြောင့်စိတ်လှုပ်ရှားမှုနောက်ကိုမလိုက်နဲ့ဘာဖြစ်လို့တော့ဆိုတော့အရာတစ်ခုကမိမိကိုခဏခဏစိတ်လှုပ်ရှားမှုမဖြစ်စေနဲ့တစ်ချိန်တစ်ချိန်စိတ်လှုပ်ရှားဖြစ်စီပြီးဆိုသူ magic ကပြောင်းသွားတယ်သူ magic မရှိဘူးစိတ်လှုပ်ရှားတယ်ဆိုတဲ့အခါသူကအသစ်ဖြစ်တဲ့အရာတွေနဲ့ဆက်ဆက်တာအဲ့တော့အသစ်ဖြစ်တဲ့အရာအသစ်ဖြစ်တဲ့နောက်ကို excitement လိုက်ရှာတဲ့စိတ်မျိုးမမွေးနေအဲ့လိုစိတ်မျိုးမွေးတယ်ဆိုရင်အဲ့နောက်ကိုလိုက်ရတာပျော်ရွှင်မှုကိုမတွေ့နိုင်တရားသွားထိုင်ဖို့အတွက်ဟာမရှိဘူးဆိုရင်အချိန်မရှိဘူးဆိုရင်စားနေကြဟင်းကိုတစ်ခါတစ်ခါတစ်ပတ်ကိုတစ်ချိန်လောက်အဲ့ဒီဟင်းလေးတွေထပ်ပြီးတော့စားကြည့်ပါမနေ့ကစားရင်ဒီနေ့ထပ်စားမနေ့ကစားရင်နေ့လည်းထပ်စားစားတဲ့အခါမှာစိတ်ကလှုပ်တဲ့ complaint အဲ့ complaint လေးကိုဟိုဘေးနားမှာဟိုမနေ့ app လေး telephone app လေးထားခြင်းနဲ့ထားမဟုတ်ရင်လည်းပဲဟိုစာရင်းလေးနဲ့ထားတာတခါ complaint လို့တခါ tick လုပ်ထားတယ်တခါ complaint တခါ tick လုပ်ထားဒါသူ့ကိုသတိထားနေတယ်ဒီ complaint လို့လည်းစိတ်အဲ့လိုလုပ်ရင်မကြခင်အဲ့ဒီအုံးဟင်းကထလို့ complain လို့ရစေကသူ့အတူပြောင်းတာတတိတရားကအဲ့လိုအနိုင်ယူတယ်အဲ့ဒါကိုပြောတာအဲ့ဒီထဲမှာ brain default ကိုပြောင်းတယ်အဖြိုးကြီးလည်းပဲအဖြိုးကြီးတစ်ခုပဲဆက်ပြီးတော့တောက်ကြည့်တောက်ကြည့်တဲ့အခါမှာစိတ်ထက်က excitement မဖြစ်လို့စိတ်လိုချမ်းမှုမရှိလို့စိတ်ကတစ်ခုခု complain လို့ရဆိုရင်အဲ့ complain လို့ရဟာလေးကိုမှတ်ထား complain လို့အဲ့ complain လို့ရဟာကို without judgment ကိုခဏလာပြောတာအကောင်ဆုံးမဝေမနဲ့အကောင်ဆုံးမဝေမနဲ့အဲ့ဒါသတိပဋ္ဌာန်သမင်စားနေတဲ့သတိပဋ္ဌာန်ဖြစ်ဖြောရတောင်းနေတဲ့သတိပဋ္ဌာန်ဖြစ်အပြင်သွားခါနေမှာ handbag ကိုအဲ့တခုထဲဟုတ်ပဲကဲငါအတိတ်ထံလောက်ထားတယ်ဒီတလားတွင်မှာဒီတခုပဲတော့တရားမြန်မြန်ရမယ်အဲစိတ်ကဟို handbag အကြောင်းတော့တွေ့တယ်ဒီဖက်ဆိုတော့အခုလက်ထက်မှာရှိနေ handbag ရဲ့ဟိုဟာဒီအဲ့ဒီလေအပြစ်တွေလိုက်ပြီးတော့ရှာလိုက်အဲ့ဒီလိုလုပ်ရင်အဲ့လိုလုပ်တဲ့စိတ်လေးကိုလိုက်ပြီးတော့တိပေးလိုက်ပတ်ဆံများတက်သားပါမယ်ပတ်ဆံများတက်သားပတ်ဆံတက်သားဆိုတာထက်စိတ်တည်ငြိမ်သွားတာဟိုအဲ့ဒီအကျင့်လေးတွေကစိတ်ကိုဘယ်လို vulnerable ဖြစ်စေဆိုတော့ကိုယ်ကသတိမထား
သတိမထားမြင်တော့သူ့ကိုဒီတိုင်းပဲပေါ်ပေါ်ထန်ထန်ထားတာ။ तू ကနေပြီးတော့ကိုယ့်ရဲ့ brain default ကိုပြောင်းဖြစ်နေတာကိုမသိဘူး။အခုကံကောင်းတာတော့နှစ်ပေါင်း2600ရှိလာတဲ့တရားထိုင်နေဒီစိတ်အကြောင်းစိတ်ကိုပြုပြင်တဲ့တရားထိုင်နေအပြင်ဒီတက်မပညာတွေရှိတာ။ compassion focus therapy ပူအမြအကြောင်းဖို့မို့အများကြီးဖတ်ထားတာကိုပြောပြချင်ပူလောင်တဲ့အချိန်မှာတယောက်ကိုတယောက်အတူတကွာရှိနေဖို့ so that you stick together when the going is tough အဲ့ပူမြားလို့ခေါ်တယ်အကရုစိတ်ထဲမှာပူလောင်နေတဲ့ခါမှာပြောပြီးသားစကားလည်းထပ်ပြောရင်ပြောအာအဲ့ဒါပြောပြီးသားပဲအဲ့ဒါထပ်မပြောပါနဲ့တော့အဲ့လိုပြောရင်ปูอเหมญแน่ทอดไปกรุณากรุณา compassion อี้จีแกแล้วซ้อมวิดีโอตะคู่จี้มั้ยถ้าฮาร์บัตแทคตัวนี้พี่รอ1936คนละวันซะพี่สตาร์ดี้หลุดท่าละบะลาวดิเปียวชินหมู่อะตั่วบวมาจ้ํามาเลยจ้ํามาเปียวชินเปียวชิน healthyand happy ไอ้เนี่ยกูผิดพูดด้วยบาโลอัดโดมีตะโชก็ไปสันอายชื่ออ่ะมั้ยตะโชจ้ะเหรอนามแม่ชื่ออ่ะมั้ยก็เปล่าดิไอ้เนี่ยกูเปล่าจ้ะไอ้เนี่ยกูตะคู่มาไม่ถูกลูกฤาโกอะคน1บาง80ชื่อดิไลเชอร์ไปตรงอ่ะเหรอ25 95เนี่ยไอ้เฉยอะคู่ดิပြောมั้ยโปรเฟสเซอร์Robert Walding သူက Zen Buddha ပါတာ Harvard က professor ဒီ study တွေကိုအခုသူလက်ထက်မှာသူ director လုပ်တယ်ဘာဘယ်ဟာကလူတွေကိုအသက်ရှိသည်အသက်80ကျော်90ကျော်ထိချမ်းမာစေတော့ number 1 main number 2ကပျော်ရွှင်စေတော့ social relation skill တယောက်နဲ့တယောက်ဆက်ဆံပြောဆိုတဲ့နေရာမှာတယောက်ကိုတယောက်နားလည်တဲ့အကျင့်လေးလုပ်ထားတယ်။ဒီနေရာပြောမယ်ဆိုရင် A to B အမြတ်အကျင့်အဲ့ဒီအကျင့်ကကြမ်းမရင်လည်းကောင်းစေတယ်။ခဏတော့ကဗီဒီယိုကလစ်ထဲမှာလည်းပါပြီးတယ်။နော် inflammation marker ဆိုတာကယောဂဖြစ်စေတဲ့ cell တွေအဲ့ cell တွေလူတိုင်းပါလာပေမဲ့ဒီလို relationship skill ကောင်းတဲ့ပုံကိုကြာတော့အဲ့ဒီ inflammation marker တွေကတိတ်ပြီးတော့အမကောင်းဒီနေ့ပြောမယ်ဆိုရင်ကျန်းမာရေးကောင်းကဲမောင်ဟင်းသူရမင်းဝင်လဲမိလဲပဲလဲ
Keeps us healthy and happy as we go through life. If you were going to invest now in your future best self, where would you put your time and your energy? There was a recent survey of millennials asking them what their most important life goals were, and over 80% said that a major life goal for them was to get rich. And over 50%of those same young adults said that another major life goal was to become famous. And we're constantly told to lean into work, to push harder, achieve more. We're given the impression that these are the things that we need to go after in order to have a good life. Pictures of entire lives,of the choices that people make and how those choices work out for them, those pictures are almost impossible to get. Most of what we know about human life, we know from asking people to remember the past. And as we know, hindsight is anything but 20/20. We forget vast amounts of what happens to us in life, and sometimes memory is downright creative. But,What if we could watch entire lives as they unfold through time? What if we could study people from the time that they were teenagers all the way into old age, to see what really keeps people happy and healthy. We did that. The Harvard study of adult development may be the longest study of adult life that's ever been done. For 75 years, we've tracked the lives of 724 men. Year after year, asking about their work, their home lives, their health, and of course asking all along the way without knowing how their life stories were going to turn out. Studies like this are exceedingly rare. Almost all projects of this kind fall apart within a decade because too many people drop out of the study, or funding for the research dries up, or the researchers get distracted, or they die, and nobody moves the ball further down the field. But through a combination of luck and the persistence of several generations of researchers, this study has survived. About 60 of our original 724 men are still alive, still participating in the study, most of them in their 90s. And we are now beginning to study the more than 2,000 children of these men. And I'm the fourth director of the study. Since 1938, we've tracked the lives of two groups of men. The first group started in the study when they were sophomores at Harvard College. They all finished college during World War II, and then most went off to serve in the war. And the second group that we followed was a group of boys from Boston's poorest neighborhoods. Boys who were chosen for the study specifically because they were from some of the most troubled and disadvantaged families in the Boston of the 1930s. Most lived in tenements, many without hot and cold running water. When they entered the study, all of the teenagers were interviewed, they were given medical exams. We went to their homes and we interviewed their parents. And then these teenagers grew up into adults who entered all walks of life. They became factory workers and lawyers and bricklayers and doctors, one president of the United States. Some developed alcoholism, a few developed schizophrenia. Some climbed the social ladder from the bottom all the way to the very top, and some made that journey in the opposite direction. The founders of this study would never in their wildest dreams have imagined that I would be standing here today, 75 years later, telling you that the study still continues. Every 2 years, our patient and dedicated research staff calls up our men and asks them if we can send them yet one more set of questions about their lives. Many of the inner city Boston men ask us, "Why do you keep wanting to study me? My life just isn't that interesting." The Harvard men never ask that question. To get the clearest picture of these lives, we don't just send them questionnaires. We interview them in their living rooms. We get their medical records from their doctors. We draw their blood. We scan their brains. We talk to their children. We videotape them talking with their wives about their deepest concerns. And when, about a decade ago, we finally asked the wives if they would join us as members of the study, many of the women said, "You know, it's about time." So what have we learned? What are the lessons that come from the tens of thousands of pages of information that we've generated on these lives? Well, the lessons aren't about wealth or fame or working harder and harder. The clearest message that we get from this 75-year study is this: good relationships keep us happier and healthier, period. We've learned three big lessons about relationships. The first is that social connections are really good for us and that loneliness kills. It turns out that people who are more socially connected to family, to friends, to community, are happier, they're physically healthier, and they live longer, than people who are less well connected. And the experience of loneliness turns out to be toxic. People who are more isolated than they want to be from others find that they are less happy, their health declines earlier in midlife, their brain functioning declines sooner, and they live shorter lives than people who are not lonely. And the sad fact is that at any given time, more than 1 in 5 Americans will report that they're lonely. And we know that you can be lonely in a crowd and you can be lonely in a marriage. So the second big lesson that we learned is that it's not just the number of friends you have, and it's not whether or not you're in a committed relationship, but it's the quality of your close relationships that matters. It turns out that living in the midst of conflict is really bad for our health. High conflict marriages, for example, without much affection, turn out to be very bad for our health, perhaps worse than getting divorced. And living in the midst of good, warm relationships is protective. Once we had followed our men all the way into their 80s, we wanted to look back at them at midlife and to see if we could predict who was going to grow into a happy, healthy octogenarian and who wasn't. But when we gathered together everything we knew about them at age 50, it wasn't their middle-aged cholesterol levels that predicted how they were going to grow old. It was how satisfied they were in their relationships. The people who were the most satisfied in their relationships at age 50 were the healthiest at age 80. And good, close relationships seem to buffer us from some of the slings and arrows of getting old. Our most happily partnered men and women reported in their 80s that on the days when they had more physical pain, their moods stayed just as happy. But the people who were in unhappy relationships, on the days when they reported more physical pain, it was magnified by more emotional pain. And the third big lesson that we learn about relationships and our health is that good relationships don't just protect our bodies, they protect our brains. It turns out that being in a securely attached relationship to another person in your 80s is protective. That the people who are in relationships where they really feel they can count on the other person in times of need, those people's memories stay sharper longer. And the people in relationships where they feel they really can't count on the other one, those are the people who experience earlier memory decline. And those good relationships, they don't have to be smooth all the time. Some of our octogenarian couples could bicker with each other day in and day out. But as long as they felt that they could really count on the other when the going got tough, those arguments didn't take a toll on their memories. So, this message that good, close relationships are good for our health and well-being, this is wisdom that's as old as the hills. Why is this so hard to get and so easy to ignore? Well, we're human. What we really like is a quick fix, something we can get that'll make our lives good and keep them that way. Relationships are messy and they're complicated, and the hard work of tending to family and friends, it's not sexy or glamorous. It's also lifelong. It never ends. The people in our 75-year study who were the happiest in retirement were the people who had actively worked to replace workmates with new playmates. Just like the millennials in that recent survey, many of our men, when they were starting out as young adults, really believed that fame and wealth and high achievement were what they needed to go after to have a good life. But over and over, over these 75 years, our study has shown that the people who fared the best were the people who leaned into relationships with family, with friends, with community. So what about you? Let's say you're 25, or you're 40, or you're 60. What might leaning into relationships even look like? Well, the possibilities are practically endless. It might be something as simple as replacing screen time with people time, Or lighting up a stale relationship by doing something new together. Long walks or date nights. Or reaching out to that family member who you haven't spoken to in years. Because those all too common family feuds take a terrible toll on the people who hold the grudges. I'd like to close with a quote from Mark Twain. More than a century ago, he was looking back on his life, and he wrote this. There is a time, so brief is life, for bickerings, apologies, heartburnings, callings to account. There is only time for loving, and but an instant, so to speak, for that. The good life is built with good relationships. Thank you.
ပါပြောတာတော့ဆိုဟုတ်အသက်ရှည်ပြီးတော့ကျန်းမာဖို့အတွက်ကဟိုက်ဂျင်းလည်းမဟုတ်ဘူးအဓိကပြဿနာကိုလက်စထရောလည်းမဟုတ် relationship ဒါအဓိကပဲတယောက်ကိုတယောက်အားကိုတယောက်ကိုတယောက်အားကိုငါခိမဆိုင်ဘူးဆိုတဲ့စိတ်ဝင်လာရင်အဲ့စိတ်လေးကိုသတိထားငါငါလုံနိုင်တယ်ဆိုပြီးတော့ I don't care attitude လေးဝင်လာစေအဲ့ attitude ကိုသတိထားအဲ့အမြင်ကိုသတိထားအေးတူပူများဆိုတဲ့မြန်မာစကားလုံးက relationship ကိုပြောတာrelationship ဘဝအတက်ကြမှာပူတဲ့ချိန်အေးတဲ့ချိန်အဆင်ပြေတဲ့ချိန်ဆင်မပြေတဲ့ချိန်အဲ့ဒီချိန်တွေမှာအတူတကွလက်တွဲနိုင်တယ်အဲ့ဒါကိုကရုဏာနဲ့မုဒိတာကရုဏာကပူလောင်တဲ့ချိန်မှာကရုဏာအားကိုးအေးချမ်းတဲ့ချိန်အေးမြတဲ့ချိန်မှာမူတီတာအာကိုအဲ့ဒီမှာသတိတရားပါမိတာပဲအသက်ကြီးသည့်အထိမှန်ညာနေကောင်းနေတော့မရှိသေးတယ်ဘာကြောင့်ကောင်းတာလဲဆိုဆက်ဆံရင်ကောင်းလို့မိသားစုဆက်ဆံရင်ကောင်းအဲ့ဒါကြောင့်ဒီနူကြားထဲမှာဖြစ်ပဲဖြစ်ဖြစ်ဒါမှမဟုတ်ဟိုဘက်ဒီဘက်မိတ်ဆွေကြားထဲမှာပဲဖြစ်ဒါမှမဟုတ်ကိုယ့်ရဲ့မောင်နှမတွေနဲ့ပဲဖြစ်ဖြစ် grudges ဆိုရယ်အညှိုးထားတာမကောင်းဘူးအညှိုးထားရင်ဘုံနောက်ကလည်းပဲအလွယ်တကူသွားတယ်ဘုံနောက်ကိုပြည့်စည်စီကြံ့မိုင်းလည်းပဲပြည့်စည်စီဒါက scientific study ပြောဗုဒ္ဓမြတ်စွာဘုရားကတော့ကိုကိုယ်တိုင်ရလည်းပဲဒီဇတ်တော်တွေထဲမှာတဘောအပြီးတဘောဝ relationship အဆင်ပြေတဲ့ပုံအဲ့ဒါတွေတဘောအပြီးတဘောအပြီးဟိုတရားတွေခေါ်တာအတိမတ်ပြုတာအခုနောက်ဆုံးဘဝမှာလည်းပဲတရားလူတွေကိုဆုံးမတဲ့နေမှာမြတ်စွာဘုရားကကိုဘဝထဲမှာရှိတဲ့လူတွေကိုအတိမတ်ပြုပါအတိမတ်ပြုပါသူတို့နဲ့လည်းပဲအေးတူပူအမြတဘောမျိုးထားပါဘသူကအောင်မြင်တယ်ဘသူကကြိုးစားတယ်အမှုတိတာလည်းဖြစ်ပြီးပါဘသူကအဆင်မပြေဘသူကစိတ်ညစ်နေတယ်ဘသူကစိတ်ဖိစီးမှုဖြစ်နေတယ်အဲ့ဒါတွေကရုဏာနဲ့ခနက်လို့ပါဒီကရုဏာနဲ့မုရိဒာဆိုတဲ့ connection ကအရန်ကိုအားကောင်းပါတယ်။တရားရှုတောင်းအောင်လည်းကြည်မယ်ဆိုရင်လည်းအရန်ကိုအဆင်ပြေတယ်။ဈာမိုင်ရှုတောင်းအောင်လည်းကြည်မယ်ဆိုရင်အရန်ကိုကောင်းပါတယ်။အခုမြင်ရတဲ့အတိုင်းပဲ။အ ိမ်ထောင်ရေရှူတော့နေကြည့်မယ်ဆိုရင်သူကတကယ်ဆက်ဆံရေးကိုအမြဲတမ်းလန်းဆန်းနေစေတဲ့တရားတွေပဲလန်းဆန်းစေတယ်မဆိုတော့ဒါကမှမယူတော့တခါမှမယူတော့အသက်80 90တိုင်းတက်ခါလည်းပဲအသက်ကြီးလာတဲ့ခါလည်းပဲတွေးခါစားရည်စားဘဝလိုပဲဟုတ်တယ်မလားစိတ်ထဲမှာအမြဲတမ်းလန်းဆန်းနေအဲ့လိုလန်းဆန်းနေဖို့အတွက်အိဒူပူများဆိုတဲ့စကားလုံးလေးကိုအိမ်မှာဘယ်လိုရေးထားစေချင်တော့ဆိုအေအဒူညီများခြင်းမုဒိတာပူအမြညီများခြင်းကရုဏာအဲ့ဒါလေးရေးထားမရေးတိုင်းဘုံဘုံရေးပေးမယ်နော်ကဲအောင်တော်စင်ကြွကြွလို့မအိငင်းဆွေတို့ဒီနေ့အလူရှင်အလူမများအနှစ်ဖက်သောမိဘများတရားနာပိဋကများအားလုံးလည်းပဲကိုမိသားစုချင်းမိသားစုထဲမှာရောကိုယ့်ရဲ့ဂိုင်းသူပြည်သားတွေနဲ့ရောကဘာသူကဘာသားတွေနဲ့ရောအေဒူပူများစိတ်တတ်တယ်ဌာနပြည်တကံလားမိမိကျိုးသူတို့ပါကျိုးထိုးရင်ထိုးရတဲ့ဘုဆံရနိုင်ကြတဲ့ပါရမီရှင်များဖြစ်ကြပါစေ
အောက်တက်